Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာသောရရှင်ညပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါသတင်းတွေကိုမိုက်အတန့်စင်နဲ့အတူကြီးညာပါမယ်တောင်အာဖရိကရဲ့အာနာယ ANC ပါတီကတော့ရွေးကောက်ပွဲမှာထပ်ပြီးအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြီးညာပါတယ်ကုလသမဂ္ဂဗုဒ္ဓနေ့ကိုတရောက်ရင်သမရဝင်းမြင့် BNN ကိုရောက်ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နဲ့ဇက်ရ ेंजर ဒုက္ခသည်စခန်းတွေကကလေးငယ်တွေထဲမှာစာမတတ်သူတွေကအများစုဖြစ်နေပါတယ်သူတို့ကိုပညာသင်ကြားပေးနိုင်ဖို့သင်ရိုးညွှန်းတဲ့အစ်စ်တခုရေးဆွဲနေပါတယ
် We are quite well aware that these teachers don't have the competencies and the skills to really
ဒီကြောင့်တဲ့သူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနှင်းကုနေနဲ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန့်စင်တို့ပြောပြပေးပါအောင်ခင်ဗျာ
တောင်အာဖရိကမှာအစဉ်လာကြီးတဲ့အာနာယအာဖရိကန်နက်ရှင်နယ်ကွန်ဂရက် ANC ပါတီကနိုင်ငံကိုဆက်ပြီးဦးဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ပုတ်ထုနေ့ရွေးကောက်ပွဲမှာ ANC ပါတီရဲ့ရလက်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအာနာထင်းချုပ်နိုင်မှုကတော့ရော့ကျလာပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူ 83.5 ရာခိုင်နှုန်းကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထဲသူ 66 ရာခိုင်နှုန်းတိကိုတိတိတသားကျဆင်းခဲ့တာပါအခုလိုကျဆင်းမှုဟာဆိုရင် ANC ပါတီတွင်အကြိလိုက်စားမှုအရှုပ်တော်ပုံတွေအပေါ်မကြည်လည်မှုတွေတားရှည်လာတာနဲ့အတူနိုင်ငံတွင်းလက်ရှိဖြစ်နေတဲ့လူမျိုးရေးကွာဟချက်တွေကိုထင်ဟပ်နေတာလည်းဖြစ်ပါတယ်1994ခုနှစ်မှာအသားအရောင်ခွဲခြားမှုကိုအဆုံးသတ်ခဲ့ပြီးနောက်ပိုင်းကျင့်ပါတဲ့လွတ်တော်ရွေးကောက်ပွဲ6ခုစလုံးမှာ ANC ပါတီကအနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ ANC ပါတီကပထမဆုံးအကြိမ်အဖြစ်ထောက်ခံမဲ60ရာခိုင်နှုန်းအောက်ကိုကျဆင်းခဲ့တာဖြစ်ပါတယ်။ ANC ကထောက်ခံမဲ 59.5 ရာခိုင်နှုန်းရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြေညာပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်လာပြီးနောက်မှာတော့သမ္မတကရွေးကောက်ပွဲဟာဆိုရင်တောင်အာဖရိကပြည်သူတွေရဲ့စန္ဒကိုထုတ်ဖော်လိုက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ထောက်ခံမဲ 27 ရာခိုင်နှုန်းနီးပါးရတဲ့အတိုက်အခံ Democratic Alliance ကလည်းထောက်ခံမှုကျလာပါတယ်။2014ရွေးကောက်ပွဲတုန်းကထောက်ခံမဲ 22 ရာခိုင်နှုန်းကျော်ရရှိခဲ့တာပါ။လဝဲစွန်ဝါဒီ Economic Freedom Fighters ကတော့ထောက်ခံမဲ 10 ရာခိုင်နှုန်းကျော်ရပါတယ်။တောင်အာဖရိကအစိုးရအသစ်ကိုတော့ဒီလနှောင်းပိုင်းမှာဖွဲ့စည်းဖို့ရှိပါတယ်
။ထင်ရှားတဲ့အာဖဂန်ရုပ်သံသင်းတင်ဆက်သူသတင်းတောက်ဟောင်းမန်နာမန်ဂေါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာမေလ17ရက်နေ့ကအသက်ခံရတဲ့အကြောင်းအာဖဂန်အနာမိုင်တွေကကြေညာလိုက်ပါတယ်။ဒေသစံတော်ချိန်မနက်8:20လောက်မှာကာဘူးမြို့ရှေ့ရက်ကွက်မှာတနက်နေ့ပြစ်ဒဏ်ခံရတယ်လို့အာဖဂန်ပြည်တွင်းရေးဝန်ကြီးဌာနပြောခွင့်ရနတ်စရတ်ရိမာကပြောပါတယ်။ကာဘူးမြို့ရဲ့ကတ်နော်ဇီနာမှာမန်ဂေါကားဆောင်နေတဲ့ချိန်မှာမော်တော်ဆိုင်ကယ်စီးလာတဲ့လူနှစ်ယောက်ပေါ်လာပြီးတော့တနက်သမားကပထမလေးထဲမှာတနက်လေးချက်ပြစ်ဖောက်ပြီးတော့ဇီးတဲ့ကလူတွေကိုယ်အောင်လုခဲ့ပြီးတဲ့နောက်မှာတော့မန်ဂေါ်ရဲ့ရင်ဘတ်ကိုတနက်နဲ့နှစ်ချက်ပစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့တဲ့ဈေးသည်တွေက RFERL လွတ်လပ်တဲ့ဥရောပသတင်းဌာနကိုပြောပါတယ်။အာဖဂန်အောက်လွှတ်တော်ကယဉ်ကျေးမှုအကြံပေးရာတွေကိုယူဖို့အတွက်သွားဖို့မန်ဂေါ်ကကားဆောင်နေခဲ့တာလို့မန်ဂေါ်ရဲ့ဆွေမျိုးတယောက်က RFERL သတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။လမ်းမော်မှာတွေ့ရင်ထဲမှာမှောက်ရတာဖြစ်နေတဲ့မန်ဂေါ်ရဲ့ရုပ်အလောင်းအခင်းဖြစ်ရာဓာတ်ပုံတွေကို Ariana သတင်းwebsite မှာထုတ်ပြန်ခဲ့ပါတယ်။မန်ဂါဟာအာရီယာနာပုတ်ကလေးက TV line အပါအဝင်ပတ်စတိုဘာသာစကားပြောတဲ့ပုတ်ကလေးကရုပ်သံ line တို့လိုနဲ့ရှမ်ရှက် TV ရုပ်သံ line တို့မှာ10နှစ်ကျော်ရုပ်သံသတင်းတင်ဆက်သူသတင်းတောက်အဖြစ်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေအလုံးလုံးနိုင်မဲ့အခွင့်အရေးနဲ့အာဖဂန်မင်းကလေးငယ်တွေကြောင်းတက်နိုင်ဆွေးနွေးမှုတွေပြုလုပ်တဲ့ internet page တွေကိုတည်ထောင်မှုနဲ့လူမှုကွန်ရက်မှာထင်ရှားသူလည်းဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံတွင်းမှာတရုတ်စီမံခန့်ခွဲတဲ့အာရေဗျပင်လယ်ဂွာရာရေနက်စိတ်ကန်အနီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ ဟိုတယ်အပေါ်ဆုံးဓာတ်ထီရောက်တဲ့လှေခအတက်အဆင့်တစ်ခုထဲမှာလက်နဲ့အပြည့်စုံကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတက်ခုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။၃နာရီနီးပါးကြာအပြန်အလှန်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းတိုက်ခိုက်သူအလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကခေါောင်းနိုင်ခြေရှိတဲ့နေရာအလုံးကိုရှာပွေခဲ့တယ်လို့လည်းပြောပါတယ်။ရင်းနှီးစိတ်ကန်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှာရှိတဲ့ Zabar Pal Continental Hotel ကအနောက်တောင်ပိုင်းစိတ်ကန်းမြို့မှာအထင်ကရဖြစ်ပြီးတရုတ်ဧည့်သည်တွေတက်ခိုးလေးရှိပါတယ်။ဒီတိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာကြတာလို့လည်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စု Baluchistan လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။တနတ်သမားတွေလို့ဆိုသူ၄ဦးရဲ့ပုံတွေကိုလည်းလူမှုကွန်ရက်ကနေတဆင့် VLA အဖွဲ့ကထုတ်ထားပြီးဒီလူတွေကဝင်ရောက်စီးနှင်တာလို့လည်းပြောဆိုထားပါတယ်။ဒီပြောဆိုချက်အပေါ်မှာတော့တီးခြားအတည်ပြုချက်မရှိသေးပါဘူး။ပါကစ္စတန်ဆိုင်ရာတရုတ်တန်ယုံကတော့အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင့်တဲ့ဆောင်ရွက်ချက်ကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ကလွန်သမဂ္ဂငြိမ်းချမ်းရေးသဘောတူညီချက်အရယေမန်နိုင်ငံကဟူဒီတာဆာလစ်နဲ့ရာစ်အီစာစိတ်ကန်းတွေကနေပြီးတော့ဟူဒီသဘုံတွေစနေနေ့မှာစတင်ပြီးတော့တက်ဆုတ်လာပါတယ်။ဟူဒီသဘုံတွေတက်ဆုတ်မှုကိုစနေနေ့မှာစတင်ပြီးတော့အင်္ဂါနေ့မှာအပြီးသက်တက်ဆုတ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂတက်ဆုတ်ရေးဆိုင်ရာကော်မတီ RCC ဥက္ကဋ္ဌမိုက်ကယ်လိုလေကာကတောက်ကြနေမှာကြီးညာခဲ့တာပါ။စိတ်ကန်းတွေကနေတက်ဆုတ်မှုကိုဒေသစင်တော်ကြီးမနေ့စနေနေ့မှာစတင်ခဲ့တဲ့အကြောင်းသဘုံကောင်းဆောင်တယောက်ကပြောပါတယ်။ဒီမစ်စပွဲမှာပါဝင်နေသူအားလုံးကြားမှာအပြစ်ခရဲ့ဆဲမှုသဘောတူညီချက်ရရှိရေးနဲ့စိတ်ကမ်းမြို့၃ခုကနေတက်ဆုပ်ရေးသဘောတူထားတဲ့ဟော်ဒီတာသဘောတူညီချက်ကစစ်ပွဲပြီးဆုံးရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်ကြောင်းလည်းလိုလီကာကပြောပါတယ်။ဒီလိုတက်ဆုပ်မှုနောက်ပိုင်းပါဝင်သူအားလုံးကြိပြုထားတဲ့အတိုင်းပွင့်လင်းမြင်သာပြီးတော့ရေရှည်ခံတဲ့လုပ်ရည်တွေကိုတန်းနှိမ့်ထန်ချပြီးလှုပ်ဆောင်ရမယ်အကြောင်းသူကဆက်ပြောပါတယ်။ဟိုဒီတာသဘောတူညီချက်ကိုအပြည့်အဝလှုပ်ဆောင်ခြင်းဖြင့်ယီမန်နိုင်ငံသားတန်းနဲ့ချီပြီးတော့လိုအပ်နေတဲ့အသက်ကံနိုင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်မှာဖြစ်တဲ့အကြောင်းလူလီကာကဖြည့်ဆွတ်ပြောဆိုလိုက်ပါတယ်။ယီမန်နိုင်ငံတွင်းမှာငြိမ်းချမ်းတည်ငြိမ်မှုပြန်လည်ရရှိမယ်ယီမန်ချက်ပြည့်မီဖို့ဆက်လက်ထောက်ပံ့သွားမယ်အကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတက်ရောက်ဖို့နဲ့တရားဝင်အလို့သဘောခီးစဉ်ရောက်ရှိနေတဲ့သမ္မတဦးဝင်းမြင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရန်စွမ်းဖူးတို့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ထုတ်ကလက်ရှိကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်ဂုဏ်ပြုပြောဆိုခဲ့ကြပြီးရေတက်စစ်ဖက်စစ်ပညာကာကွယ်ရေးထုတ်ကုန်တည်ယူပို့ဆောင်ရေးရှာပွေကယ်ဆယ်ရေးဒေသရင်းနဲ့အမျိုးသားလုံခြုံရေးတို့နဲ့ဆက်စပ်တဲ့ရာဇဝတ်မှုတိုက်ဖျက်ရေးတို့မှာတူးချက်ပူပေါင်းဆောင်ရွက်ရေးတို့ကိုလည်းစဉ်းစားသုံးသပ်ဖို့သဘောတူခဲ့ကြတယ်လို့ဗီယက်နမ်သတင်းကဖော်ပြပါတယ်။2020ပြည်နှစ်မှာရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗီယက်နမ်တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံဘက်ကထောက်ခံမှုပေးမဲ့ကိစ္စကိုလည်းသမ္မတဦးဝင်းမြင့်ကဆွေးနွေးခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဗီယက်နမ်နဲ့မြန်မာကြားကုန်သွယ်မှုက2018ခုနှစ်မှာအမေရိကန်ဒေါ်လာတန်း860ကျော်ရှိခဲ့ပြီးလာမယ့်နှစ်တည်းအတွင်းနှစ်နိုင်ငံကုန်သွယ်မှုတန်း1000ကျော်ဖို့မျှော်လင့်ကြောင်းနောက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုမှာဗီယက်နမ်ကအဆင့်ခွန်မှရှိပြီးစီမံကိန်း18ခုမှာအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်သမရဝင်းမြင့်ကတော့မြန်မာနိုင်ငံတွင်းမှာဗီယက်နမ်ဘက်ကအခုထက်ပိုပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာလုပ်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်စနေနေ့ညနေပိုင်းမှာတော့ဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌမဒန်ငွယန်တီကင်ငန်းနဲ့လည်းသမရဝင်းမြင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။လူမောင်ခိုခိုင်းခေါင်းဆောင်လို့တနေရရှိသူတယောက်နဲ့တရားမဝင်ရွှေ့ပြောင်းနေထိုင်လို့သူမြန်မာအမျိုးသား28ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ဟာဒီယာယီမြို့မှာစနေနေ့တုန်းကဖမ်းမိတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုသွားနိုင်ဖို့အတွက်ဟတ်ကြိုင်ခေါက်ကွင်းနားမှာ9ရက်တာအစားမစားရဘဲနဲ့ပုံအောင်နေခဲ့တာလို့ပြောပါတယ်။ လူမောင်ခိုးခိုင်းခေါင်းဆောင်လို့တနေရရှိသူကိုစနေနေ့မနက်ပိုင်းမှာရဲကဖမ်းမိခဲ့ပြီးတော့ဒီလူကမြန်မာအုပ်စုကိုပုံနေဖို့လက်ပြခဲ့ရကနေရဲကတွေ့သွားပြီးတဲ့နောက်ပုံနေသူတွေကိုလည်းဖမ်းဆီးခဲ့တာပါရန်ကုန်ကနေမလေးရှားကိုတရားမဝင်သွားရောက်ဖို့ကြိုးစားနေရလို့ရဲကပြောပါတယ်လူမောင်ခိုးခိုင်းကရင်းနှောင်းနေဆက်ကနေတဆင့်သူတို့ကိုထိုင်းနိုင်ငံနဲ့ခေါ်သွင်းခဲ့ပြီးတော့သူတို့ကိုဘတ်စကားပေါ်တင်ပေးခဲ့ပြီးတော့တချို့ကတော့ truck ကားရဲ့နောက်မှာလိုက်လာခဲ့တယ်လို့လည်းဆိုပါတယ်ကောက်ကွင်းတော့ကဆုံမမှာတွေ့ဖို့စီစဉ်ထားပြီးတော့ဒီကနေ့တဆင့်တိတ်ပြီးတော့မဝေးလာတဲ့ထိုင်းမလေးရှားနယ်စပ်ကိုသွားဖို့ပုံပြီးတော့စောင့်နေကြတာလို့ဆိုပါတယ်။ဒါပေမဲ့လည်းသူတို့ကိုလာကြွရမယ့်သူကတပတ်လောက်အကြာထိပေါ်မလာတဲ့အတွက်9ရက်လုံးလုံးအစားလုံးအောင်မစားရဘဲရေပဲတောက်ပြီးနေလာကြတာလို့လည်းဆိုပါတယ်။ဒီအမျိုးသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်ထားပြီးတော့ဟာဂျီယန်မျိုးကအုံလုံးရဲစခန်းမှုခေါ်ထားပါတယ်။သူတို့ကိုမြန်မာပြည်ပြန်ပို့မှလည်းဖြစ်ပါတယ်။လူမောင်ခိုခိုင်းကောင်းဆောင်အဖြစ်တန်ရရှိသူကိုတော့လူမောင်ခိုခိုင်းအကြောင်းဆက်ပြီးတော့စစ်မေးဖို့အတွက်ဖန်ထားအောင်မှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့ဩဇာကြီးတဲ့ဘုရင်စနစ်ကိုစော်ကားတယ်လို့ဆွဆွဲခံထားရပြီးပြည်ပမှာတင်းရှောင်နေကြတဲ့ထိုင်းတက်ကြွလှုပ်ရှားသူ၃ဦးပျောက်ဆုံးနေကြောင်းအခွင့်အရေးအဖွဲ့တွေနဲ့မိသားစုဝင်တဦးက AFP သတင်းအေဂျင်စီကိုစနေနေ့မှာပြောဆိုပြီးသူတို့ဘယ်မှာရှိနေလဲဆိုတာကိုဖြေကြားဖို့လဲတောင်းဆိုနေကြပါတယ်။နိုင်ငံရေးသုံးသပ်ချက်တွေကိုအွန်လိုင်းကနေအတန်လွှင့်တဲ့တက်ကြွလှုပ်ရှားသူချူးချစ်ချီဝါဆုနဲ့လောဘော်ကင်ပန်နှုတ်ဖြစ်တဲ့စီယန်တီယာဝိုကရီဆာနာတွတ်ထိုင်းတို့ကိုဒီနေ့အစောပိုင်းတော့ကဘီယန်နားနိုင်ငံမှာဖမ်းဆီးခဲ့ပြီးဒီသတင်းပတ်ထဲမှာပဲထိုင်းနိုင်ငံကိုပြန်ပို့လိုက်တာလို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်။အသက်34နှစ်အရွယ်စီယန်ရဲ့မိခင်ဖြစ်သူကတော့လွန်ခဲ့တဲ့လအနည်းငယ်ကပဲတားဖြစ်သူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာလို့ပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံတောင်ပိုင်းပြည်နယ်မှာသတင်းပတ်နှစ်ပတ်တွင်မှာခုအားကြာဆင်းမှုကူးစက်ရောဂါပိုး HIV ကိုလူ400နီးပါးကူးစက်ခံရပြီးတော့ဒီဖြစ်ရပ်အသစ်ကိုကုလသမဂ္ဂနဲ့ပါကစ္စတန်တာဝန်ရှိသူတွေကစုံစမ်းနေကြပါတယ်။ကူးစက်ခံရသူအားလုံးရဲ့80ရာခိုင်နှုန်းလောက်ဟာကလင်းငယ်ပဲဖြစ်ပြီးတော့အိတ်တွေကထပ်ဝက်လောက်ဟာအသက်5နှစ်အောက်ဖြစ်ကြတယ်လို့တာဝန်ရှိသူတွေကစနေနေ့မှအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာ HIV ပိုးကူးစက်မှုကြီးသုံးကဖြစ်ဖူးတဲ့စစ်ပြည်နယ်လာကနာခိုင်မှာပြီးခဲ့တဲ့သတင်းပတ်နှစ်ပတ်တုန်းကဆရာဝန်တယောက်ကလူနာအများအပြားအတွက်စီတုအဲ့တချောင်းနဲ့သုံးခဲ့ရကနေပြီးတော့ AIDS ရောဂါပြန့်ပွားခဲ့ရပါတယ်။လူဦးရေ 1.5 သန်းလောက်ရှိတဲ့ဒီခိုင်တွင်းအခြေအနေကိုမြန်မြန်စစ်ဆေးနိုင်ဖို့နဲ့ HIV ပိုးဆက်လက်ပြန့်ပွားမှုတွေကိုတားဆီးနိုင်ဖို့ပြည်နယ်အစိုးရကလူထုကျန်းမာရေးလုပ်သားတွေကိုအလေးအမြတ်စီလုပ်ခဲ့ပါတယ်။အချိန်ကစပြီးတော့လူ 9,000 ကျော်ကို HIV ရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ပြီးဖြစ်ပြီးတော့ဆက်လက်ပြီးတော့လည်းလှုပ်ဆောင်နေသေးပဲလို့ AIDS ရောဂါမပြန့်ပွားရေးစီစဉ်ကြီးကဲကသတင်းတောက်တွေကိုပြောပြပါရရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့ဗတ်စင်ကန္တာတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်ကြောင့်မိသားစုအလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့အများစုသောကျောင်းနေအရွယ်ရင်းကြားဒုက္ခသည်တွေထဲမှာအ ਨੇ အချင်းစာမတက်သူတွေကနေလုံးဝစာမတက်သူတွေအထိပါဝင်ပါတယ်ဒုက္ခသည်ကလေးငယ်တွေဒုနယ်တွေနဲ့ရောက်ရှိနေတာနဲ့အတူအကူအညီပေးလို့သားတွေကလည်းဆရာသစ်တွေအတွက်ရက်တူတင်တန်းတွေပေးနေပြီးတင်ယိုးညွှန်းတဲ့အသစ်တခုထွက်ပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်း VOA သတင်းတော် Dave Grunebo Cox ကစာကနေပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ
Sareata
ဝင်းချာကလေးငယ်တွေကိုအခြေခံမြန်မာစာတင်ကြပေးနေတာပါသူတို့ကိုတင်ချာအင်္ဂလိပ်စာနဲ့ဘဝနေနည်းတို့ကိုလည်းသင်ပေးပါတယ်အသက်9နှစ်အရွယ်ရူဆာနာဘီကုန်းကတော့တနေ့မှာကြောင်းစရာမှဖြစ်ချင်ပါတယ်တဲ့သူ့ဆရာကလည်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးအထက်တန်းဆင့်ပညာရေးပဲရှိသူပါဒါကလည်းဒီကဆရာအစ်စ်တွေအတက်တော့တိတ်ပြီးတော့မထူးဆန်းလှပါဘူးကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကယွန်းမက်ထနီယာကအခုလိုပြောပါတယ်
We are quite well aware that these teachers
ဒီဆရာတွေကသူတို့ကိုသင်ကြားပေးဖို့စွမ်းရည်နဲ့အတွေ့အကြုံမရှိဘူးဆိုတာကိုကျွန်တော်တို့ကောင်းကောင်းသိပါတယ်။ဒါကြောင့်လဲအားလုံးခြုံငုံနိုင်မဲ့လေ့ကျင့်ရေးစနစ်ဖြစ်လာဖို့အစီအစဉ်တစ်ရက်ကိုတပြိုင်တည်းဆောင်ရွက်နေတာပါ
။ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကျောင်းနေမှာကျောင်းအပ်ခွင့်မရှိပါဘူး။ဒါကြောင့် UNICEF နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအသက်၄နှစ်ကနေ14နှစ်အရွယ်ကျောင်းသားတွေအတွက်လူ2000ကျော်ဆက်နဲ့တင်ကြားရေးဆောင်တွေဆောက်လုပ်ပေးနေကြပါတယ်။ဒီအသက်ပိုင်းခြားအတွင်းကဒုက္ခသည်ကလေးငယ်3သိန်းတည်းက3ပုံတစ်ပုံ။နောက်အသက်14နှစ်အထက်ဒုက္ခသည်အများစုအတွက်တော့စာသင်ခန်းတွေမရှိသေးပါဘူး။ဒီစာသင်ခန်းတွေမှာကျောင်းအပ်ထားတဲ့ကလေးအများပြားကိုလည်းတစ်နှစ်ကို2နာရီပဲသင်ကြားပေးနေတာပါ။ဒ ဒီကလေးတွေအတွက်ပြည်စုံလုံလောက်တဲ့ပညာရေးသင်ကြားပေးနိုင်ဖို့ဖြစ်နိုင်ပါသလားဆိုတာကိုတော့ UNICEF ကယွန်းမီထာနီယာကအခုလိုပြောပါတယ
် Adequate education no but basic education yes
လုံလောက်တဲ့ပညာရေးတော့မဟုတ်ပါဘူးဒါပေမဲ့အခြေခံပညာရေးဆိုရင်တော့ဟုတ်ပါတယ်သူတို့ကိုအရေးအဖက်အတွက်ချက်နဲ့ဘဝနေထိုင်နည်းအခြေခံတွေကိုသင်ပေးနေတာပ
ါစာသင်ကျောင်းတွေနင်းနေတာအပြင်ပညာရေးကဏ္ဍကလူတွေရင်ဆိုင်နေရတဲ့တခြားအခက်အခဲတွေလည်းရှိပါသေးတယ်။အသက်၄နှစ်ကနေ၁၄နှစ်အတွင်းဒုက္ခသည်ကလေးတွေရဲ့65ရာခိုင်နှုန်းကပထမတန်းအဆင့်တောင်မှမရှိပါဘူး။ Save the Children အဖွဲ့က Beatrice Ochoa ကအခုလိုပြောပါတယ
်။ Everything we're doing in education
with တယုံညွန်းတန်းပြုစုမှုယာယီသင်ကြားရေးဆောင်တွေတည်ဆောက်ရေးနဲ့ဆရာတွေရဲ့စွမ်းရည်စတဲ့ရောဟင်ဂျာဒုက္ခသည်ကလေးတွေအတွက်ပညာရေးပိုင်းဆောင်ရွက်မှုအလုံးကိုဖြည်းဖြည်းမှန်မှန်ချင့်ကပ်ဆောင်ရွက်နေပါတယ်
။ကျောင်းကောင်းကောင်းမတက်ရတဲ့ရိုဟင်ဂျာကလေးငယ်တွေဟာဥတီချက်မဲ့တဲ့မျိုးဆက်တစ်ခုဖြစ်သွားနိုင်မဲ့အပေါ်စိုးရိမ်နေကြသလိုဒီအချက်ကသူတို့လူကြီးတွေဖြစ်လာချိန်အသက်မွေးဝမ်းကြောင်းအပေါ်တက်ရောက်မှရင်မဟုတ်ဘဲရိုဟင်ဂျာအတိုင်းဝိုင်းရဲ့အရေးပါမှုကိုပါတက်ရောက်နိုင်တာပါ။ရူဆာနာဘီဂွန်းရဲ့ဖခင်ဖြစ်သူမိုဟာမက်ဟာရီကတော့သမီးတင်ကြားနေတဲ့ပညာရေးအရေးအသွေးပေါ်မှာစိုးရိမ်နေပါတယ
်။မာနီဖွန်ဒဇဒီချီကို
သူတို့ရဲ့လိုအပ်တဲ့ပညာရေးကောင်းကောင်းမရဘူးဆိုရင်တော့သူတို့ရဲ့အနာဂတ်ကောင်းလာဖို့မမြင်ပါဘူ
း။ Save the Children က Beatrice Ochoa ကအခုလိုပြောပါတယ
်။ We cannot afford to have a lost generation of Rohingya children.
ရိုဟင်ဂျာကလေးတွေကိုဥတီချက်မဲ့တဲ့မျိုးဆက်တစ်ခုအဖြစ်မခံနိုင်ပါဘူး။ဒါကအကြီးဆုံးစိုးရိမ်ချက်ပါ။ဘာကြောင့်လဲဆိုတော့ကလေးတွေအနေနဲ့သူတို့ရာသင်ရထိုက်တဲ့ရေသွေးရှိတဲ့ပညာရေးသာမရခဲ့ဘူးဆိုရင်အနာဂတ်မျိုးဆက်တွေဘာတွေဖြစ်လာမလဲဆိုတာပါပဲ
အရွယ်ရောက်ချိန်မှာလူမှုအကျိုးပြုသူတွေဖြစ်လာဖို့အတွက်လိုအပ်တဲ့စွမ်းရည်တွေပြည့်မီစေရေးပညာရေးကဏ္ဍကလူတွေကဒီကလေးတွေကိုပံ့ပိုးပေးနိုင်အောင်ကြိုးစားနေကြတာပါရိုဟင်ဂျာလူမှုအတိုင်းအဝိုင်းရဲ့အနာဂတ်ကလည်းဒီပေါ်မှာမှီတည်နေတယ်လို့သူတို့ကပြောပါတယ်ရှင်
မသိငိတိုင်းဖြစ်ပါတယ်အခုတော့ဥဝွန်ခင်ရဲ့မြမအေးသုံးသက်ချက်ကိုနားဆင်နေပါပြီ
ကျောင်းသားကျောင်းသူတို့ရဲ့အရေးအသွေးကိုမြင့်တင်နိုင်ဖို့အတွက်ဆရာဆရာမရဲ့အရေးအသွေးကိုအရင်ဆုံးမြင့်တင်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကပညာရေးဝန်ကြီးမန္တလေးမှာပြောပါတယ်ကိုယ်ပိုင်ကျောင်းကဆရာဆရာမအရေးအသွေးမြင့်တင်ရေးတလတ်တင်နန်းဖွင့်ပွဲမှာပြောကြားသွားတာဖြစ်ပါတယ်အစိုးရကျောင်းပုဂ္ဂလိကကျောင်းပညာသင်ဘုန်းကြီးကျောင်းစတဲ့ကျောင်းတွေမှာဆရာဆရာမအရေးအသွေးမြင့်တင်ရေးဟာရွေကျက်နံပါတ်1ဖြစ်တယ်လို့ဆိုပါတယ်ဆရာအားကိုးတဲ့အလွတ်ကျက်ပညာရေးစနစ်ကျင့်သုံးလာတာလည်းကြာလာပါပြီမြမပြည်ရဲ့ကိုလိုနီကစ်ပညာရေးဟာကမ္ဘာအဆင့်မီပညာရေးဖြစ်ပါတယ်အရှိတောင်အာရှမှာတင်ရှားတဲ့တက္ကသိုလ်တွေထဲမှာရန်ကုန်တက္ကသိုလ်ပါဝင်ပါတယ်ကျွန်းပညာရေးလို့နိုင်ငံရေးသမားတွေခေါ်လို့ရှိတဲ့ကိုလိုနီပညာရေးစနစ်ကဘွဲ့ရထားသူတွေဟာလွတ်လပ်ရေးရတော့ရန်ကုန်တက္ကသိုလ်မှာဆရာဆရာမတွေဖြစ်လာကြပြီးစစ်ပီးခေမျိုးဆက်တွေကိုကမ္ဘာအဆင့်မီအောင်ပညာသင်ကြားပို့ချနိုင်ခဲ့ပါတယ်ပို့ချအောင်စမ်းတဲ့အမျိုးသားခေါင်းဆောင်တွေဟာကိုလိုနီခေတ်ကဘွဲ့ရသူတွေပါအရေးအသွေးမကျဆင်းအောင်နှစ်ပေါင်းများစွာအဆက်မပြတ်ကြိုးပမ်းကြရပါတယ်
မဆလာအာနာရှင်ဘူဂျိုကြီးနေဝင်လက်ထက်1962ကစပြီးမဆလာအစိုးရဆင်းပေးရပြီးစေအစိုးရတက်လာတဲ့1988အထိပညာအရေးအသွေးတဖြည်းဖြည်းကျဆင်းလာပါတယ်1988နောက်ပိုင်းအနှစ်20ကျော်မှာပညာရေးကဏ္ဍဟာစေအစိုးရရဲ့အဖြေခံတစ်ခုဖြစ်လာပါတယ်နိုင်ငံရေးဥတီချက်အတွက်ပညာရေးကိုလိုသလိုအသုံးပြုတဲ့အချိန်ဖြစ်ပါတယ်အရေးအသွေးကျဆင်းချိန်မှာအရေးအတွက်များပြားလာပါတယ်1988မှာတက္ကသိုလ်ကောလိပ်32ခုသာရှိပေမဲ့အနှစ်20ကျော်အတွင်းမှာ182ခုအထိတိုးပွားလာပါတယ်ဒီတက္ကသိုလ်တွေမှာတွားရောက်ပညာသင်ကြားရတာဟာခက်ခဲတဲ့အတွက်အဝေးရောက်တက္ကသိုလ်တက်ကြတာများပါတယ်2015စည်းရင်းအရအဝေးရောက်တက္ကသိုလ်တက်သူ3သိန်းကျော်ရှိပါတယ်စာမင်းပွဲနီးလာရင်ဆယ်ရက်သင်တန်းတက်ပြီးဖြည့်ရတဲ့တက္ကသိုလ်ဖြစ်ပါတယ်ဝေးရချိန်မှာအလွတ်ကျက်ထားတာတွေကိုမိကုံတဲ့စနစ်ဖြစ်ပါတယ
်အရေးအသွေးရှိတဲ့ပညာရေးတည်ဆောက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်ဒါကြောင့်အစိုးရအသုံးစရိတ်20ရာခိုင်နှုန်းအထိပညာရေးမှာသုံးဖို့ရွယ်ကြောင်း2015အမျိုးသားပညာရေးဥပဒေမှာဖော်ပြပါတယ် အလွတ်ကျဲကျောင်းသားဘဝကကျိုးကျောင်းဆက်ဆက်တွေးခေါ်ရတဲ့ကျောင်းသားအဖြစ်အသွင်ပြောင်းဖို့လိုတယ်လို့ဒေါက်တာစုကြည်ကမနစ်ကကျင်းပတဲ့ပညာဖွံ့ဖြိုးမှုအကောင့်အထည်ပေါ်ရေးနှင်းတော်ဖလှယ်ပွဲမှာပြောတော်ပါတယ်။ဆရာပြောသမျှနားထောင်ရတဲ့အစဉ်အလာမဟုတ်ပဲပြောရဲဆိုရဲတွက်လက်ထက်မြက်တဲ့ကျောင်းသားကျောင်းသူတွေဖြစ်လာအောင်ဆရာဆရာမတွေကလေ့ကျင့်ပေးမှဒီမိုကရေစီအစစာတင်ကျောင်းကဖြစ်လာလိမ့်မယ်လို့ဆိုပါတယ်။
ကလေးတွေလွတ်လပ်စွာတွေးခေါ်နိုင်အောင်မြေတောင်မြှောက်ပေးတဲ့တင်ကြားနီးဟာမြမရိုးရအစဉ်အလာနဲ့ဆန့်ကျင်ပြီးဆရာဆရာမအခန်းကဏ္ဍကိုမှေးမိန်စေတဲ့အတွက်လက်မခံလိုကြဘူးလို့ဆိုပါတယ်။စင်စသာတွေးခေါ်တတ်အောင်သင်ပေးတဲ့နီးအစားအလွတ်ကျက်နီးကိုသာဆရာဆရာမတွေကနှစ်သက်တယ်လို့ပညာရေးသုတေသနဘူရိုရဲ့စစ်တမ်းတစ်ခုမှာဖော်ပြကြောင်းသိရပါတယ်။ NLD အစိုးရရဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာလည်းအလွတ်ကျက်ဒလိကနေစမ်းစစ်တွေးခေါ်တဲ့ဒလိကိုကူးပြောင်းလို့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။အရေးသွေးတိုးတက်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်ပါတယ်။အရေးအတွက်ကတော့နှစ်အနည်းငယ်အတွင်းတိုးပွားလာနိုင်ပါတယ
်။အစိုးရရဲ့ပညာရေးအသုံးစရိတ်တိုးပွားလာတာကတော့သိတာပါတယ်။ဥတိုင်းဆိုင်အစိုးရလက်ထက်မှာပညာရေးအသုံးစရိတ်၄ဆလောက်တိုးပွားလာပြီးအစိုးရရဲ့အသုံးစရိတ်900ခန့်လုံးဖြစ်လာပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုရဲ့200ခန့်လုံးသာရှိပြီးမလေးရှားကတော့600ခန့်လုံးအထိရှိပါသေးတယ်။ဥတိုင်းဆိုင်လက်ထက်မှာကျောင်းသစ် 9600 ကျော်ဆောက်လုပ်ခဲ့ပြီးကျောင်းဟောင်း 8900 ကျော်ကိုမွန်းမှန်ပြင်ဆင်နိုင်ခဲ့ပါတယ်။ကျောင်းအဆောက်အဦးတိုးပွားလာတဲ့နဲ့အတူဆရာဆရာမခွန်ဆောင်2000လောက်ကိုလည်းခန့်အပ်နိုင်ကြောင်းသိရပါတယ်။ကမ္ဘာစံချိန်မီပညာအရေးအသွေးရနိုင်ဖို့အတွက်စဉ်စားတွေးခေါ်ပြီးဝေဖန်ပိုင်းခြားသုံးသပ်နိုင်ဖို့လိုအပ်ပါတယ်။ရထားတဲ့သတင်းအချက်လက်ကိုအကဲဖြတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကြိုးကြောင်ဆက်ဆက်ပြီးစင်ကျင်တွေးခေါ်တတ်တဲ့အရေးအသွေးရှိလာအောင်မြေတောင်မြောက်ပေးရင်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနိုင်ရေးဟာဆက်ဆက်နေပါတယ်။ကွဲပြားခြားနားတဲ့အယူအဆထုတ်ဖော်ပြောဆိုသူကိုအရေးယူတဲ့အစိုးရဟာကျောင်းသားတွေစင်ရင်တွေးခေါ်တတ်အောင်လုပ်ပေးနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ငန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီသတင်းပါ English American Side ကန်တာမှာမြန်မာသတင်းတော့ကမှသုံးနှုံးနေတယ် idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
double down
ဖြစ်ပါတယ်စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစကစုခွင့်ရဲ့ဓာတ်ရိုက်ဒီဘေကအောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်ဒီအသုံးက blackjack ဆိုတဲ့ casino လောင်းစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်Blackjack ဖက်ကစားနီးမှာဒိုင်ကပထမဖဲနှစ်ချက်ကိုဝေပြီးမှကစားသမားကကိုယ့်လက်ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်ဒိုင်ကနောက်ဆုံးတစ်ချက်မဝေမီပထမလောင်းကြီးကိုနှစ်ဆတိုးလောင်းခွင့်ရှိတာဖြစ်ပါတယ်။တနည်းတော့ကိုယ့်လက်ထဲရှိနေတဲ့ဖဲနှစ်ချက်ကနိုင်ကြီးများတယ်ဆိုရင်ကိုကပိုအတင့်ရဲလာပြီးလောင်းကြီးနှစ်ဆတိုးတဲ့သဘောဖြစ်ပါတယ်။ idiom ဆိုတဲ့တော့ဘာဒီဘဲကတော့လူတူအနေနဲ့အခြေအနေကကောင်းလို့တစ်ခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစ်ဆတိုးရင်လှုပ်ဆောင်တာမျိုးဒါမှမဟုတ်နှစ်ဆတိုးဖိအားပေးလှုပ်ဆောင်တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုအီရန်က2015နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကိုလိုက်နာမှုချော့ချမယ်လို့ဗိုလ်ထုနီကကြေညာခဲ့တာကြောင့်အမေရိကန်ကဖိအားနှစ်ဆတိုးပြီးတဲ့ကြိုးပမ်းမှုအဖြစ်တံခတ်မှုအစ်စ်တွေအီရန်ပေါ်ချမှတ်လိုက်တာကြောင့် CNN သတင်းမှာ US set to double down on maximum pressureas Iran eases adherence to nuclear deals ရေကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်တဲ့ George Group ပြီးတဲ့ဥမောင်းလေ့လာကြည့်ကြရအောင်ပ
ါ The people need to double down on their calls for press freedom in the country
လူတွေနေနဲ့နိုင်ငံမှာသတင်းလွတ်ခွင့်ရရှိရေးအတွက်နှစ်ဆတိုးဖိအားပေးတောင်းဆိုသင့်ကြတယ်လို့ဒေဗေရပါတယ်ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The people need to double down on their calls for press freedom in the country.
ခုစလေကျင်ပြပြီမယ် idiom အသုံးကတော့
put on the back burner.
ဖြစ်ပါတယ်။စာလုံးပေါင်းက PUT put on on put on ကအပေါ်မှာတင်တာ BACK back ကအနောက် BURNER burner ကမိဖို့ဆိုတော့စကူခွေတဲ့ရိုက်ဒီပဲကအနောက်ဖက်မှာရှိတဲ့မိဖို့ပေါ်မှာတင်ထားတာဖြစ်ပါတယ်။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့် Kimmy gas ဒါမှမဟုတ်လျှက်စစ်မိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွဲဖြစ်ကြတာမို့အသုံးများတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်။အရင်ကြက်စီချင်းနာကိုရှေ့မှထားပြီးအရင်မလိုတဲ့ဟာကိုနောက်မှထားပြီးအချိန်ရမှချက်တော်မဲလို့ထားလို့ရှိတာဖြစ်ပါတယ်။ဒီအတိုင်းပါပဲ put on the back burner ရဲ့ idiom အဓိပ္ပာယ်ကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြင်ဆင်နေတာကြောင့်တရုတ်ကဥရောပနဲ့ဂုဏ်သွေးသဘောတူညီမှုရဖို့အသာပေးဖယ်ထားပြီးအမေရိကန်ကချက်မှတ်မဲ့အခွန်ပြဿနာဆိုတဲ့မိကိုအရင်ဦးစားပေးဖြစ်ရှိမယ်လို့ဆုံးဖြတ်လိုက်တာကြောင့် South China Morning Post သတင်းစာကြီးက China puts Europe trade deal on back burner to put out US tariff fire ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
Jane က Jim နဲ့အင်တောင်ကြပြီးနောက်ပိုင်းသူ့ရဲ့အလုပ်ကိုင်းရှေ့ရေးကိုဦးစားမပေးတော့ဘူးလို့ဒေဗီရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
To hang by a thread.
ဖြစ်ပါတယ်။စာလုံးပေါင်းက TO2HANG hang by by to hang by ကတွဲလောင်းကျနေတာ၊ချိန်နေတာ ATHREAD a thread ကအချီတမြင်ဖြစ်ပြီးစုစုရှင်ရဲ့တဲ့ဒီဘယ်ကအချီတမြင်နဲ့တွဲလောင်းကျနေတာဖြစ်ပါတယ်။ဒီအသုံးမှာ thread အစားဆန်ကြီးမြင်လို့ဒီဘယ်ရတဲ့ hair နဲ့အစားထုတ်ပြီး to hang by a hair လို့လည်းသုံးလို့ရပါတယ်။idiom ဆိုရတဲ့ဘက်ဒီဘက်ကတော့တခုခုပြက်ကြဖို့အချီတမြင်စာဒါမှမဟုတ်စံကြီးတမြင်စာလောက်ပဲလိုတော့တယ်ဆိုတဲ့သဘောအတိုင်းအချီအနေတခုခုဟာပျက်စီးဖို့ပြတ်သွင်းဖို့တဲတဲလေးလိုတော့တဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တခုခုဖြစ်ဖို့တည်တည်လေးလိုတော့တဲ့အနေအထားမျိုးဖြစ်ပါတယ်ဒီအသုံးကိုအမေရိကန်ကိုတရုတ်ကတင်သွင်းနေတဲ့ဒေါ်လာဘီလီယံ200ဘိုးရှိတဲ့တရုတ်ကုန်စည်တွေအပေါ်သမ္မတထရမ့်ကအခွန်25ရာခိုင်နှုန်းထိစီးကျပ်ဖို့ပြင်ဆင်နေတဲ့အတွက်အာရှစတော့ဈေးကွက်တွေကျပြီးအမေရိကန်နဲ့တရုတ်ကွန်တရီဆွေးနွေးပွဲတွေလည်းပြတ်သုံးဖို့တဲတဲလေးရှိနေတဲ့အတွက် Asia Times သတင်းစာကြီးက China US Trade Talks Hang by a Thread ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
လက်စားတဲ့အချုပ်တော်ပုံဖြစ်ခဲ့ပြီးပြည်내အချုပ်ရေးမှုရဲ့နိုင်ငံရေးအနက်ကဟာအဆုံးသတ်ဖို့ကတဲတဲလေးလိုတော့တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
double down, put on the back burner, hang by a thread.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို View ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American အတန်ကနေတနင်္ဂနွေနေ့မနက်ဘက်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ပဋိပက္ခတွေကြားအရသားတွေမထိခိုက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါ။ဒီရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှဒေသခံတွေကနေအိုးအိမ်ပြစ်ပြီးတော့ပြေးရလွှားရဖမ်းဆီးခံရဒေဂျေရတဲ့အဖြစ်အပျက်တွေကြုံနေပါတယ်လက်နက်ကန်ပဋိပက္ခတွေကြားရဲသားတွေမြေစာပင်ဖြစ်နေရတာကဘာကြောင့်ပါလဲဘယ်သူမှတာဝန်ရှိပါသလဲဖမ်းဆီးမှုတွေထိခိုက်ဒေဂျေမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုကုအောင်လင်ဦးကဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ဒီရခိုင်ပြည်နယ်ကပရီးဖက်တွေချားမှာအရသားတွေဒုက္ခရောက်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်တိုက်ပွဲတွေချားမှာဒေသခံတွေအိုးပြေအိမ်ပြေပြေးကြလွှားကြရဖမ်းဆီးခံရတေချချေကြတဲ့ဖြစ်တွေနဲ့ကြုံနေရပါတယ်လက်နက်ကိုင်ပရီးဖက်တွေချားအရသားတွေမြေစာဝင်ဖြစ်နေရတာဘာကြောင့်လဲဘသူတွေမှာတာဝန်ရှိနေတယ်ဖမ်းဆီးမှုတွေထိခိုက်ဒေချမှုတွေကိုရှောင်ရှားနိုင်မှုနဲ့ဒီထိခိုက်နေနာခဲ့ရသူတွေအတွက်တရားမျှတမှုတွေရနိုင်မှုဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ရတိတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေနောက်တစ်ခါဥပဒေထောက်ကူပြုခွင့်ရထူထောင်သူဦးအောင်သူစတဲ့ပုံကိုယ်တွေဖက်ကြားထားပါတယ်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ဦးစလုံးနဲ့လေးလိုင်းပေါ်ရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီမြေပြင်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဟိုထိတွေ့မှုတွေလည်းရှိတယ်ဒေါက်ခင်စောဝေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီတိုက်ပွဲတွေကြောင့်အဖမ်းဆီးတွေအသေးပြောက်တွေသူသဖြင့်မော်လီဒီအရသားတွေထိခိုက်နေတာနေရတဲ့အခြေအနေတွေကဘလောက်ထိဆိုးနေတယ်လဲဆိုတော့ဒီနောက်ဆုံးအခြေအနေကိုအချင်းယုံဆွေးနွေးပေးပါလားခင်ဗျ။ဟု
တ်ကဲ့ပါရှင်။ဒီမှာအနေနဲ့တော့ဒီဖြစ်စဉ်တွေကိုဆွေးနွေးရမယ်ဆိုရင်အဓိကအဖြစ်ဒီရခိုင်ပြည်နယ်ညပိုင်းဒုတိယဝေဒီတော်ပုံမကျုံစောက်တော်မြောက်ဦးပြည်မှာဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်ဒီဒေသခံပြည်သူတွေနေစာပင်ဖြစ်ရတဲ့အကြောင်းကိုဆွေးနွေးဖို့မှာဖြစ်ပါတယ်။ဒီကျွန်တော်တို့အနေနဲ့ဒီနောက်နောက်ဆုံးမှာဆိုရင်ကျွန်တော်တို့ဒီရေတိတောင်ချင်းမျိုးကိုပြပြမှာဖြစ်ပါတယ်။ဒီရင်တော့တော့ပူတိတောင်လေးမှာလည်းဒီဆုံးမနေရှိခဲ့တယ်၊တနက်တန်ရလေးရခဲ့တာရှိတယ်၊မိုင်းပြတာလည်းရှိတယ်၊ကြောက်ဆုံးနေတာလည်းရှိပါတယ်။ဒီလိုပဲမြောက်ဦးမှာလည်းဒီတိုင်းမှာပဲဖန်ဆီခံရတဲ့အေးအေးနဲ့ပတ်သက်ပြီးဖန်ဆီချရတဲ့သူတွေဆုံးမနေရှိတယ်။ဒီဆုံးမဲ့အတွက်ဒီဆုံးမဲ့သူတွေကိုလည်းဒီလိုအလောင်းကိုလည်းဒီလိုကိုမိသားစုတွေကိုမိသားစုတွေကိုတကြိုခွင့်လည်းမရဘူးသိချစ်ခွင့်လည်းမရခဲ့တာဆိုလည်းကျင်ပြရပါတယ်အခုဒီကျမတို့ကြောက်တဲ့အခြေအနေနဲ့ပြောပြရမယ်ဆိုလို့ရှိရင်တော့ဒီကြောက်တဲ့မှာတော့ FN20 ကိုတုံးစီရနေတာရောသား450ကျော်ကိုစာပင်ကြောက်မှာတိစုကိုခေါ်ပေးပါတယ်အဲ့မှာ26ရင်းနေတင်ရသိပ်ပြီးတော့တုံးစီရနေမှာပဲဒီဟာဟိုအပက်ချင်းကနေအမယ်အပက်50အချက်တည်းကိုပြန်ဖြိုးပါတယ်အဲ့တော့250ကျော်ကလက်ရှိကျန်နေပါတယ်အဲ့တော့30ရင်းနေညမှာပဲဟိုဘောလက်မရှိအပက်တွေချတဲ့အတွက်အဲ့ဒီမှာစိတ်မနှင်းနဲ့တယောက်ပါတယ်လို့ပြောပါတယ်စိတ်မနှင်းနဲ့တယောက်ကထပြီးတဲ့အချိန်မှာဂျမပိုဖက်ကပြေးလိုက်တဲ့အတွက်တနက်ကျန်ရနဲ့ဒီ6ဦးမီလီလေးပြပါတယ်6ဦးပြပါတယ်6ဦးကဂျန်ရရပါတယ်အဲ့ဒီဂျန်ရရတဲ့လူတွေကိုဟုတ်ဒီဒီပြင်းရှင်းကိုပေါ်တယ်ဒီဒီပြင်းရှင်းကတက်နေစစ်စစ်ရှင်းကိုပို့ပါတယ်အဲ့တော့သူတို့ပေါ်ပြချက်တဲ့အရာဒီစိတ်မနှင်းနဲ့ကြောင့်ဒီတယောက်ပါလာလို့လေသူတို့ကအရာရှိတွေကိုတင်ပြထားတယ်ဒါပေမဲ့သူတို့ဘာမှအရေးယူလို့ဆောင်ပေးခြင်းမရှိတဲ့အတွက်ပေါ့နော်ဒီလိုပြဿနာတွေဖြစ်တယ်ဒါနဲ့သူတို့အနေနဲ့ဒီဒီအခြေအနေနဲ့ကိုယ်ကပြီးသူတို့ဒီတင်းမှာရှင်းလင်းဝေးတယ်မှာရောလက်နဲ့လူတွေအတွက်ဒီလိုဖြစ်ခဲ့ချင်းဖြစ်တယ်လို့ဒီရင်ဆွေးနွေးမှုတွေကိုလည်းဒီလိုပေါ်ပြခဲ့ပါတယ်။အဲ့ကြောင့်ကျွန်တော်တို့ဒီဒီဇိုင်းတွေကအခုချိန်မှာဆိုရင်ဒီ၆နှစ်နေမှာရှိတဲ့ရောမှာဆိုလို့ချင်းလ ရပ်ပုံရသားတွေကချိတ်ကလောက်ကိုဖြစ်နေတာဒါဆိုသူတို့အကျိုးကျောင်းယဉ်မှုဖြစ်တယ်။နောက်တစ်ခါတက်မှတ်တော်ဝင်လာတာနဲ့သူတို့ကျောင်းယဉ်မှုဖြစ်ပြီးတခြားရောတိုက်ပွဲနဲ့ဝေးတဲ့နေရာတွေကိုဖက်ပြေးနေကြတယ်။အဲ့ကြတော့ကျွန်တော်တို့ရေးတော်ဝင်နေမှာဆိုလို့ချင်းနေဒီဆိတ်ဆိတ်ရောတော့ဆီဗီဆောင်တဲ့ဆက်ပြီးချင်းနေပါလေ။တပတ်လို့ဆိုတော့ချင်းနေတယ်။အဲ့ကြတော့ဆောင်းဝင်းရဲ့ချက်ချင်းနဲ့ရှိတယ်။နောက်တစ်ခါငရယာစီဖြစ်တဲ့အတွက်ကြောင့်ဒီချက်ချင်းတွေရှိနေပါလေ။
โอเค
อ๋อดีเลยคือมาเราโอ้ประมาณดิคือส่งเล่นดูเจอโคเลยป่ะเนาะดิมันก็คือดิเนี่ยอะทุกินหมดเลยไม่อยากรู้คือถ้าบางครั้งเนี่ยนะอย่าพุ่งที่ไปปิ้งดิก็เนาะดิโหอะทุกินเนี่ยไม่อยากได้อ่ะลูกคือพุ่งขึ้นเนี่ยอ่ะเลยปิ้งเนี่ยได้แล้วก็พิษๆๆเนี่ยก็ง่ายดีนะ
โอเคดอกเคซอเองทีเนี้ยมาเราตะคู่มีเย็นน่ะရှိပါတယ်ခင်ဗျအခုဒါတော့ကျွန်တော်ဒီတက်မလို့ဘက်ကဖမ်းတာစီးတယ်ဆိုတော့အပိုင်းပေါ့เนาะနောက်ကျွန်တော်ချုပ်ကြားတာဒီအေးတက်ဖွဲ့ရလဲတချို့ရသားတွေဟိုဖမ်းဆီးသွားတာတွေရှိတယ်လို့ပြောတဲ့သတင်းတွေကျွန်တော်ကြားပါတယ်ဒါရင်းနဲ့ပတ်သက်လို့ဟိုဒေါက်ကင်ဆော့ဝဲတို့ဘာတွေသိထားတာတွေရှိလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့ဒီဟိုဟာပေါ့ဆောင်းလုံးရေးခက်ကလူတွေတချို့တော့သူတို့ဖမ်းထားတယ်ဒါပေမဲ့သူတို့ဒီဖမ်းပြီးစစ်ဆေးနေတယ်စစ်ဆေးပြီးတော့ပြန်လွတ်မယ်ဆိုတဲ့သတင်းတွေကိုတော့ကျွန်တော်တို့ကြားသိနေရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုဥအောင်ထုတ်ကိုလည်းကျွန်တော်မေးသဘောထားကိုလည်းကျွန်တော်သိချင်ပါတယ်ခင်ဗျအခုလိုပေါ့လေအရသားတွေကိုဖမ်းနေစီးရဲ့နောက်ဒေါက်ကင်ဆော့ဝေပြောသားတယ်လို့တေးတာချီတာတွေဟိုဖြစ်နေတဲ့ကိစ္စတွေရှိနေပါတယ်ဆိုတော့ဒီကိစ္စတွေမှာရေဝီရကျွန်တော်တို့တုံးတက်မယ်ဆိုရင်ဘသူတွေမှာအဓိကတာဝန်ရှိနေတယ်လို့ပြောနိုင်လဲဥအောင်ထု
တ်ဒီလိုကဗရတ်တပိုင်းကဥပဒေကြောင်းရတာဝန်ရှိမှုကျွန်တော်ပြောချင်တယ်လေဥပဒေရပြောမယ်ဆိုရင်ဥကိစ္စဟုတ်တော့မှဖြစ်တဲ့ကိစ္စနှစ်ပိုင်းရှိတာပေါ့။အပိုင်းကဖမ်းနေစီးတဲ့ကိစ္စဖြစ်တယ်။နောက်တစ်ပိုင်းကဟိုဟာလူတောင်းမှုပေါ့ဗျာ။ဖိခတ်လိုက်တဲ့ကိစ္စဖြစ်တယ်။ကောင်းစီတဲ့ရှေးဥတန်ရတယ်။အဲ့နှစ်ပိုင်းမှာဒီဟိုတနေ့ကသူစစ်တပ်ကပြောသွားသလိုပဲ။စစ်စင်ရေးကာလအတော်တည်းမှာဟိုက56ခုနဲ့ဟိုမြန်မာနိုင်ငံကာကွယ်ရေးစစ်စင်မှုအထူးစီမံချက်ဥပဒေကိုသုံးပြီးတော့ဥမာ600ဘာသားတွေကိုအန်ကွင်ရှိတယ်ဆိုတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီတယ်ဒီထုဥပဒေနဲ့ညီတယ်အန်ကွင်ရှိတယ်အဲ့တော့နောက်ကြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်353မှာဒီစားရွာသားတွေရဲ့ဒီပုဂ္ဂိုလ်လွတ်လပ်မှုနဲ့အဲ့တော့ပုံမှန်353ရပုဂ္ဂိုလ်လွတ်လပ်မှုကိုနိဗ္ဗာန်ဆုံးရှုံးမှုမရှိစေရလို့ကြံစည်တယ်သူတို့ချင်းချက်ကဘယ်လဲဆိုတော့တည်တဲ့ဥရီနဲ့အညီဆိုရင်တော့နိနာဆုံးရှုံးလို့ရတယ်သူတော်ကိုတွေ့ရမှာဖြစ်တယ်အဲကြောင့်တည်တဲ့ဥပဒေကပါလဲ56ဥပဒေဖြစ်နေတယ်56ဥပဒေနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကကလွဲမပြောင်းချက်တွေပေါ်အခြေခံပြီးတော့56ဥပဒေကိုပြန်သုံးတာဟာစစ်တပ်ရဲ့ဥပဒေကူးကားချက်ကအပိုင်းကြည့်မယ်ဆိုရင်မှန်တယ်ပြောလို့ရတယ်ဒါအပိုင်းပေါ့ဗျာနောက်တစ်ပိုင်းကပါလဲဆိုတော့အဲ့ဖမ်းလို့ရှိတော့ညာလေးပဲဒီရွာသားတွေကိုကြိုက်တယ်လို့နှိမ့်ချက်ညင်မလို့မရဘူးလေစာရေးစာဖြတ်လို့မရဘူးလေအဲ့တော့ဖမ်းထားတဲ့လူတယောက်ကိုစိုက်သည့်အားလျော်စွာလူညွေးတောင်းယူရမယ်ဆောင်းလျှောက်ရမယ်ကျူးမွေးရမယ်ကျူးကျူးရမယ်လုံးဝတောက်ခွင့်မရှိဘူးလုံးဝနှိမ့်ချက်ညင်မလို့မရှိဘူးဒါဥပဒေမှာလုံးဝပြောင်းလဲခြင်းမရှိဘူးအခုလိုတတ်တာဖြတ်တာအဲ့နှိမ့်ချက်ညင်မလားလူကြီးကြီးဆိုင်အားလုံးကတော့ဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ပြောချင်တယ်အဲ့ဥပဒေနဲ့ဆိုင်ရကိစ္စတွေဖြစ်ပေါ်တော့လို့ညာလည်းပဲဒီတိုင်းထိုင်ကြည့်နေတဲ့အစိုးရအာဏာပဲနေမှာတောင်းဝန်ရှိတာပေါ့ဗျာ
ဟုတ်ကဲ့သူအောင်သူဆွေးနွေးပြီးတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတူဦးကိုကျွန်တော်လှည့်ပေးချင်ပါတယ်သူကလည်းဒီရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုကိုယ်တိုင်ကိုယ်ကျက်ထဲထဲဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တဲ့အတွက်သူလည်းပြင်မှာသူကတော့ဒီရခိုင်တန်းရင်းသားမျိုးနွယ်များအစီယုံဖွဲ့အတွင်းရင်းမှုကိုစောစောထွန်းဖြစ်ပါတယ်ကိုစောစောထွန်းသဘောထားဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ကဒီမှာတာဝန်ရှိတယ်ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒီစောစောကဥအောင်တို့ဆွေးနွေးတယ်လို့ပါပဲဒီစစ်တဲရဲ့ဒီလူဖောက်စစ်တဲကကျွန်တော်တို့ဒီဥပဒေပေါင်းအပြင်ဘက်ကိုရောက်နေတာပေါ့လေနောက်တစ်ခုကဒီလူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုလို့ချင်းလည်းပဲဒီလူခွင့်ရှုဖောက်တဲ့ပုံစံမျိုးအမျိုးမျိုးဖြစ်နေတာပေါ့အာဒါကတော့စစ်တဲဘက်ကတာဝန်ရှိတဲ့တစ်ခုပါအဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီအစိုးရအပိုင်းကရှိနေတဲ့အခြေအချို့ပြောပြချင်ပါတယ်အခုကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာတဲ့အကြောင်းရင်းကိုကြည့်မယ်ဆိုလို့ချင်းတော့ဒီကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအရာခွင်ကတဖြည်းဖြည်းကျင်းလာတယ်လို့ဖြစ်နေတာပေါ့လေအဲဆိုတော့ဒီအချိန်မျိုးမှာဒီ ကဲဒါဒီဖက်မှာကြတော့ဒီအလို့သားတဲ့လူခွင့်ကိုဟိုအစိုးရဘက်ကမတည်ဆောက်ပေးနိုင်ဘူးအခုဒီဒီမိုကရေစီအစိုးရအထီးကိုပဲတည်ဆောက်ပေးနိုင်ခြင်းမရှိဘူးဆိုတော့ကြတော့ဒါကလက်နက်ကိုင်လက်ရင်ကိုတွဲပို့တလို့ဖြစ်တော့ပါတယ်ဆိုတော့ဒီဒီပွေတိုက်ပွေတွေဖြစ်တော့ဖို့အကြောင်းရင်းကလည်းဒီပုံမှာအခြေတည်နေပါတယ်အဲနောက်တစ်ချက်ကကြတော့ဒီရခိုင်လူငယ်ထုတွေရဲ့ကြားထင်းမှာဒီမိမိတို့ရဲ့ကံကြမ္မာကိုလက်နက်ကိုင်လက်ရင်နဲ့ပဲဖြစ်ရှိမယ်ဆိုတော့ဒီလက်နက်ကိုင်ဝါသားကအကြီးဆုံးလာတာတွေ့ရပါတယ်ကျွန်တော်တို့အဲဆိုတော့ကြာတော့ဒီအဆုံးသက်အဖြစ်ကိုလင်းနေကလည်းနေပဲဖြစ်ဖြစ်မယ်ဆိုတော့အယူအဆတွေကြီးတော့ကြီးတော့လာလို့ရှိရင်ဒီလင်းနေကရင်ပဋိပက္ခတွေကအများကြီးဖြစ်လာပါလိမ့်မယ်ဒီထက်ကြီးတက်ဖြစ်လာပါလိမ့်မယ်အဲ့တော့အဲ့ဒီခါမှာဒီအဲတစ်ခါလေးပဲလူခွေးရှိဖို့မှုတွေလည်းပဲအများကြီးဖြစ်လာပါမယ်ဆိုတော့ကျွန်တော်ကဘသူဘေဘောဆိုတာထက်ပေါ့လေဒီအခြေအနေတွေကြောင့်ပဲအဲဒီအခြေအနေတွေကိုတွေ့ဖို့နေတဲ့သူတွေဒီမှာတာဝန်ရှိတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစစောထွန်းဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူးလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အော်ဒီကတော့တပ်ရောမှာတောင်းရှိတယ်ဗျာဒီလိုလေဆိုတော့တို့ဖက်ဒရယ်ပြည်ထောင်စုအခြေခံမှုကိုတို့ကမြန်မြန်ရေးဆွဲချင်လို့အချိန်ဆွဲချင်တယ်တပ်ရောကအခန်းကဏ္ဍကြောက်သွားမှာဆိုလို့အဲ့ဒီဖက်ဒရယ်အခြေခံနဲ့ပြည်ထောင်စုနိုင်ငံတော်ကိုမတည်ထောင်ချင်လို့အခုချိန်ထိဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ရင်2007ဖွဲ့စည်းပုံနည်းနည်းပြည်နယ်တော်မှာအထိမခံဘူးအဲ့တော့ AA ကလည်းအဲ့ဒါကိုအခြေခံပြီးတော့မှဝလူမျိုးလင်းနေနေပဲတိုက်မှာဖြစ်တော့မယ်ဒီတိုင်းဆိုရင်အမှုနည်းနဲ့မရဘူးအဲ့တော့ချမှာဖြစ်မယ်တပ်ရောကိုဆိုပြီးတော့မှတို့ခံယူချက်ရှိတယ်ထင်တယ်အဲ့တော့တမ်ဘိုကလေအဒီဟိုကစိတ်နှလုံးပြောင်းနေပြီးတော့မှနိုင်ငံကြီးနည်းနဲ့ဖြစ်စင်းနေဟိဆိုရင်တော့ဒီအေအားလည်းပဲပီပီလူထုနဲ့ကျွန်တော်တို့အားလုံးကဖိအပ်ပေးပြီးတော့ဘာမှတပုံဆိုတာတော့အဲ့လောက်ကြီးလုံနိုင်မှာမဟုတ်ဘူးအဲ့တော့ဒီပီပီလူထုတွေတည်နေရတဲ့ကိစ္စကတော့အဓိကကြီးနေဆိုတော့တမ်ဘိုမှာတောင်းချင်တယ်တိကျရင်တမ်ဘိုအဲ့ဒီချိန်မျိုးမှာဆိုရင်တော့နည်းနည်းပပပုံမှာရောအေးရဲ့ပုံမှာရောဒီဖြစ်စလုံးကိုကြောက်ဝင်ပြီးတော့မှဖိအားတွေတည်တည်နေလို့ကျွန်တော်မြင်နေကြ
โอเคကျေးဇူးပါကိုစလိုင်းပွဲကိုဆွေးနွေးတာကျွန်တော်တို့အခုဒီဆွေးနွေးပွဲကို Facebook ကနေလည်းတိုက်ရိုက်ဆွေးနွေးနေသူတွေမှတ်ချက်ပေးနေသူတွေရှိပါတယ်တူကတော့ကိုသက်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့စာပို့ထားတာပါသူကတော့ရခိုင်ရေးကတော့ဆက်လက်ရှုပ်ထွေးနေဦးမှာပါတဲ့ဘသူမှတာဝန်ရှိလဲဆိုရင်တော့အေးမောင်မြန်မာတပ်မတော်ပါနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ထင်မြင်မိပါတယ်လောလောဆယ်အခြေအနေရထိခိုက်နစ်နာနေတဲ့ပြည်သူတွေကတော့ညီစာပင်ဖြစ်နေဦးမှာပါဆိုပြီးတော့သူကရေးပါတယ်နောက်ဆော့ဆော့ကျွန်တော်ဒီကိုယ်တိုင်ဝင်ရောက်ဆွေးနွေးတဲ့ပုံကိုယ်ဆွေးနွေးသွားတဲ့အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုံကိုယ်ပြန်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ကအခုဒီမှာအရသားတွေဒုက္ခရောက်နေတဲ့နစ်နာနေရတဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးတဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းပေါ့လေယောဂလက္ခဏာကိုလည်းကျွန်တော်တို့ကြည့်ဖို့လိုလိမ့်မယ်ထင်ပါတယ်ဒီနေရာမှာအခုလို့ပေါ့လေအရသားတွေကြားထဲမှာဒီမျိုးစားပင်ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကအကြောင်းရင်းတွေကဘာလဲတချို့ကတော့အခုထောက်ပြသွားတာတွေရှိပါတယ်ဒီဖွဲ့စည်းပုံချက်တင်းနဲ့လည်းစိုင်းနေဆိုပြီးတော့ဟိုဆွေးနွေးသူတွေလည်းရှိပါတယ်ဒေါခင်စောဝေအမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ပြဿနာတွေအရသားတွေနောက်ဆုံးဒုက္ခရောက်ရတဲ့အဖြစ်ကဘာကြောင့်လဲဒီကဘာတွေကိုအခြေခံနေလဲ
ဟုတ်ကဲ့ဒါကတော့ဖြည်းဖြည်းစစ်ပါ။ဟောဒီမှာတော့လက်လက်ရရပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဒင်းလူကြီးနာမုံကိုပဲကြားထန့်ခွင့်လည်းရရှိနေတဲ့တိုက်သေးတွေဝင်လာတယ်လက်နဲ့ကန်ဆူရှိတဲ့ပေါ်လာတယ်။အဲ့တော့ဒီမှာတော့ဒီရထိုင်ပြနေဒီရဲ့တရားစတာတွေဒီလောက်ပြုံးချူရောပေါ်ရင်လည်းဖန်ချိုးချိုးတဲ့ဘူးနောက်အချက်ဆုံးနေလေအောင်ဖို့မှရနေတယ်အဲ့တော့ဒီမှာတို့ဒီရခိုင်ပြည်နယ်အတွက်နဲ့တိုင်းပြည်မှာရမယ်ဆိုတဲ့အဖြစ်တွေနဲ့ဒီလိုလက်နက်ကင်ပေါ်လာတာဖြစ်တယ်။အဲ့တန်းကြောင့်တစ်ဖက်နဲ့တစ်ဖက်ဆက်မတော်နဲ့လက်နက်ကင်ဖြစ်ကြတယ်။အဲ့ဆက်မြေစာပင်ဖြစ်တယ်ဆိုတာဒီမြေစာပင်ဒီမော်ထီမှနေတဲ့လူတွေအင်းအင်းနဲ့ဆက်သက်နေတယ်အင်းအင်းကိုထောက်ပံ့နေတယ်ဆိုတဲ့အယူဝါဒတွေကိုထုတ်ပြီးတော့ဒီလိုပြသူတွေကိုဟိုဒီလိုမျိုးဒုက္ခပေးနေတာတွေဖြစ်တာတွေ။ဒီမှာလည်းမင်းလာတော့လက်နက်ကင်အချင်းချင်းကနော်ဟိုတိုက်တာအရင်စားချက်နဲ့သူတို့တိုက်တာစံချက်မှတိုက်တာအဲဒီမဲ့ဒီဒီသူတွေမျိုးစားတဲ့အဖြစ်ပေါ်တော့ကျမတို့လည်းဂျမချန်နိုင်ပါဘူးသူကကဥပဒေဆောင်အရာလည်းချင်းချင်းပေါ်တာရှိပါတယ်သူက2015ပုံမှာကိုယ်တိုင်ကဂျမတ်စောကမှန်ပြီးဆိုတဲ့ဥပဒေတွေနဲ့လုပ်နေရဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဟောတော့ကျမတို့ဒီ2015ပုံအချမ်းကြီးအချမ်းဆောင်လို့ရပါတယ်အွန်လိုင်းအခြေအနေကမှမဖြစ်ဖြစ်ပုံမှန်ဖြစ်ဆောင်မှာဆိုလို့ရှိရင်နိုင်ငံသားတစ်ဦးကိုမသိလိမ့်နိုင်ရင်ကျော်တော်ရဲ့ဆုံးမှန်ထားအိုင်ကိုမရှိပြရလို့ရေးပါတယ်။ဒါပေမဲ့နိုင်ငံသားအခွင့်ကိုဒီဆုံးမှန်ကိုမရှိဘူးလို့ပြောဖို့ပဲနဲ့ဒီအခုကျမတို့ဒီကန်ဆန်ကိုကျင်းနိုင်မယ်ဆိုလို့ရှိရင်ဆက်ဖို့ပြင်ဆင်ရမယ်ကနေဖြစ်ဆက်စီထားတဲ့ဒီလိုပြင်ရဲ့အဆင့်ဖြစ်ဘာလဲဆက်ပြီးတော့နှစ်ဆင့်တော့ဖြစ်လို့ရှိနေတယ်။ဒါကြောင့်ဗာဒီနိုင်ငံသားအခွင့်အရေးကိုဖိစောက်နေတယ်လို့ပြောလို့ရတယ်။တမတော်အနေနဲ့လည်းဥပဒေကိုကျော်လွန်နေတယ်လို့ပဲကျွန်မအနေနဲ့တော့ဒီလိုပဲမြင်နေတာလေ
။ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးအောင်တူအမြင်ရောခင်ဗျာ
။ဒီလိုရဖွဲ့စည်းပုံကဒုတိယအဆင့်ပေါ့ပထမအဆင့်ကတော့ခုနကျွန်တော်မိတ်ဆွေကိုစောထုံးတို့ဆလိုင်းပွေကုန်းတို့ပြောထားတာမှန်ပါတယ်။ ယတနာကဘာလဲဆိုတော့ရခိုင်ပြည်ရဲ့လူလတ်မှုကိုဒီမှပြုလို့တယ်ရခိုင်ပြည်လူတို့မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ရခိုင်ပြည်နယ်မှာကိုယ်ဝန်ပြတိုင်းဝင်ရှိတယ်ဆိုတော့ရန်နုံးပြည်ဒီမှပြုလို့တယ်အဲ့ဒီအခြေခံကနေဖေဖော်ဝါရီလောက်ဖွင့်ကြည့်ဖွင့်ကြည့်ဖို့အခြေခံဥပဒေတစ်ခုဒီနိုင်ရေးဆွဲနိုင်နိုင်တော့မှာပြဿနာရှင်းသွားမှာအဲ့လိုမဟုတ်ပဲနဲ့အဲ့ဒီအခြေခံမှာစဉ်းစားပဲနဲ့မူရင်းအခြေခံမှာစဉ်းစားပဲနဲ့နောက်ချက်ကပဲအတင်းကျသက်သွင်းတော့ဒီကြားထဲမှာဘာဖြစ်လာလဲဆိုတော့ရခိုင်ပြည်နယ်သားမကပဲတခြားပြည်နယ်တွေမှာမရှိတိုင်းဒေသတွေဓာတ်လူအခွင့်အရေးဆုံးရှုံးသွားတယ်။ဥပမာရှင်လားရခိုင်မှာထွက်တဲ့ဟလာလောင်းစားသဘောတန်ွေအညာဆွဲဟာတွေကိုရခိုင်သားတွေတုံးခွင့်သာရှိမယ်ဆိုရင်တကယ်ကိုအင်အားတောင်းနေတဲ့ဖြစ်သွားတာ။အကုန်လုံးကနေပြည်တော်ကရှစ်ကောင်းတော်တွေကလူကြီးကိုတုံးဆွဲနေတဲ့အခါမှာမကျေနပ်မှုတွေတက်လာတာပေါ့။ဒါကနိုင်ငံနောက်ခါဖြစ်တယ်ဒီတော့ဥပဒေနဲ့ကျွန်တော်ဘယ်လိုကြီးကမလဲဆိုတော့2000ဖွဲ့စည်းပုံနဲ့သွားလို့ကိုမရပါဘူး။တော့ပြင်ဖို့ပါညာဆိုဆင်းဝင်မစမ်းနဲ့။ဥပမာဦးနဲ့ဒေါကင်ဆိုကြီးပြောတယ်။စရီးနဲ့လည်းကြော်ကြီးချိုးလို့မရ။ချိုးလို့ရတယ်။ဥပမာ386ကိုပြန်ဖတ်ကြည့်ပါ။အဲဘော386မှာတရားတရားဥပဒေတည်ရဥပဒေတည်ရကုမှုချက်ကိုတိကိစ္ဆာမှတပါးဆိုပါတယ်။ you were in man နဲ့စရိယနစရိယကကြိုးချုပ်လို့မရဘူး။သူတို့ဒီရဥ်ရခွင့်ဥတိုင်းချုပ်လို့ရတယ်။ဘောက56ကနေ့ခုနပြောတဲ့ဥပဒေကတည်တဲ့ဥပဒေ။ဥပဒေသစ္စာဥပဒေ။အဲ့ဥပဒေရချုပ်ခွင့်ရှိတယ်။အဲ့တော့တထုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကဒီလိုမျိုးမဟုတ်မှတည်ပြန်ထားပြီးတော့ပုံကျက်ပေးထားကြောင့်မတရားဥပဒေဆက်ရှိနေတယ်။တထုံးကြီးဖွဲ့စည်းပုံအခြေခံဥပဒေအရင်ရှင်းပြရမှာ။အရင်မိရှုပြရမယ်တမိုင်းမဲ့ချင်းမှာထက်ပြလိုက်ရမှာဘုရားကိုချီအောင်ဥပ္ပိတတက်ပေါ်လေးကိုသွားမှာဘာပိုင်းဖြစ်တယ်နောက်တော့ဘာလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံဥပဒေဆက်ဆက်ဖို့လိုလာတယ်ဥပဒေစိုးမိုးရေးကိုဒီလိုဥပဒေဆက်ဆက်လို့မရတော့ဒီတွင်မှာကတော်တော်များများကမတရားဥပဒေဖြစ်တယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်သွားရမယ်အဲ့ကဘာစဉ်းစားရမှာလဲဆိုတော့စစ်ပွဲတွေကိစ္စမနေ့ဒေါကင်ဆိုရေးကတော့လက်ခံတယ်ကျွန်တော်လူတို့ကိုမထီးတင်ဘူးလူတို့မထီးတဲ့ဘူးဆိုတော့နိုင်ငံကြီးရပြောနေနေမရဘူး။ဒါကြောင့်လဲပြောပေါင်းအောင်များပြီ။ကျွန်တော်ဘာလို့ဖို့လို့လဲဥပဒေချိုးတော့ချိကပ်ဖို့လို့လဲဘလို့ချိကပ်မလဲ။မြန်မာနိုင်ငံကနေပြီးတော့လက်မှတ်ရေးထိုးအတည်ပြုထားတဲ့ဂျနီဗာကွန်ဗင်းရှင်းဆိုတာရှိတယ်။ဒါတကယ်တရားဝင်နိုင်ငံသားဥပဒေဖြစ်တယ်။ကမ္ဘာလုံးလေးသားဆိုပြီး။ဆိုဂျနီဗာကွန်ဗင်းရှင်းလက်မှတ်ထိုးထားတဲ့ဒီလူသားချင်းစာနာထောက်တဲ့ဥပဒေလက်မှတ်ထိုးထားတဲ့နိုင်ငံတွေဟာသက်ဆိုင်အတိုင်းမှာသက်သက်ပြည်ကြားအဲ့ဒီဥပဒေကိုကားပြီးတော့မှစစ်ဖက်ဆန်ဥပဒေတစ်ခုပြဋ္ဌာန်းရတယ်စစ်ကိုထိန်းချုပ်ရတယ်နှစ်ဖက်တိုက်တာမှန်တယ်လူလူသွားမထီရအောင်သွားမထီရအောင်ဆိုတော့တရားဟောကြမှာလို့ဥပဒေပြဋ္ဌာန်းရတယ် Military Act ကိုစစ်ဖက်ဆန်ဥပဒေတစ်ခုပြဋ္ဌာန်းအခုမပြဋ္ဌာန်းဘူးတွတ်တော်မတရားမသိကြအောင်ဆောင်နေကြတယ်မသိလို့လားလည်းမသိဘူးဘာအဲ့ဥပဒေပြဋ္ဌာန်းချက်ကိုစဉ်းစားဖို့လုံးဝမစဉ်းစားဘူးအဲ့လိုဖြစ်တဲ့အခါကျတော့ဘလို့သွားထိန်းချုပ်မလဲပြည်သူဆက်မှာဆိုဒီလိုဥပဒေအခြေခံနေရတယ်စဉ်းစားဖို့လိုပါတယ်
โอเคขอทุกซุนนี่นะเจซุบาสรเอาကျွန်တော်တို့ဒီซุนนี่ဝက်တက်ကိုကိုယ်တိုင်ซุนนี่ဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုံကတူလဲလေးလိုင်းမှာမှာရှင်းနေပါတယ်ဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားလဲซุนนี่လို့ရပါတယ်ခင်ဗျာ
ကျွန်တော်တို့လက်ရှိရခိုင်မှာဖြစ်နေတဲ့တရင်းကြီးကြားနေရတော့ဗျာဒီတန်းซุนนี่ကောင်းကြရပါဘူးငကြီးတဲ့ဒီတိုင်းဒီတိုင်းငကြီးတဲ့လူအဖွဲ့အစည်းတိုင်းကဘယ်လိုမှလက်မခံနိုင်တဲ့အကြောင်းအရာမျိုးဖြစ်နေတယ်ဒီဒါကျွန်တော်ငွေကြေးတော့ဆိုရင်ဒီပေါ့နော်ကျွန်တော်သွားပြင်းကြာကကျွန်တော်ငယ်တုန်းကဒီဇက်တော်ကြီးရာစုံတွေမှာဒီရစ်ပူစော်တယ်ပေါ့အာနာရှင်ကသူတို့ရဲ့အာနာကိုတတန်တူဖို့ခိုင်ရဲဖို့အတွက်ရစ်ပူစော်တယ်ဆိုတာမျိုးဟာဩဒါပါလားလို့အခုကျွန်တော်အဲ့လိုသဘောပေါက်တယ်ပေါ့ဆိုလို့ရှိရင်ကျွန်တော်ပြောမယ်ဗျာဟိုဆရာဖီးကြီးရဲ့အခန်းနဲ့ပြောမယ်ဆိုလို့ရှိရင်ဖောက်ရောက်တာကတဲ့ဟိုပေါ့ဟိုယောဂမဟုတ်ပါဘူးတဲ့ယောဂလက္ခဏာကဖြစ်ပါတယ်တဲ့နှလုံးမကောင်းရင်လည်းဖောက်ရောက်တယ်တဲ့အဆုတ်မကောင်းရင်လည်းဖောက်ရောက်တယ်စက်ပတ်မကောင်းရင်လည်းဖောက်ရောက်တယ်ဗီတာမင်တက်ချုပ်တဲ့ရင်ဖောက်ရောက်နေတဲ့။ဘာကြောင့်ဖောက်ရောက်လာလို့မသိတဲ့နဲ့။စီစင်းနေတာပြင်းနေတော့စီစင်းနေတာတော့အဖောကျတယ်ဆိုတော့အတိရောက်နေ။လူနာကိုစီစစ်တဲ့ပြင်းနေတယ်ဆိုလူနာအသက်ကျောက်သွားပါလိမ့်မယ်တဲ့။ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါကဘုဒါယောဂအဆက်ကဒါအကင်ကူးကြောင်းကြက်တင်ပါမယ်။အကင်ကူးကြောင်းကမှဖြစ်လာတဲ့ကြက်တင်ပါလိမ့်။ဒါကိုမြင်ရင်မှဖြစ်နေမယ
်။ဟုတ်ကဲ
့။ဒီချင်းနိုင်ငံရေးကောင်းဆောင်ဟုတ်ကဲ့နိုင်ငံရေးကောင်းဆောင်ဒီအနေနဲ့လေလူသားကြိုက်ပြီးပြောပြီးတော့ဟိုအဘောရေနဲ့ဝါကူထိုးတယ်ရောနော်အင်းပေါ်စီကျင်းစင်းမှုတို့ဆေးကြောင့်ပုံလေးဆိုတဲ့အဖြစ်ကိုရောက်မှာကျွန်တော်ဆိုရတယ်ဒါကြောင့်ဒီပြဿနာရဲ့ဇနစ်ကိုငြိမ်အောင်ကြည့်ကြပါက ကျွန်တော်တို့ကအပင်ကူးကြောင်းကြီးစက်တံကြောင့်ဒီကိစ္စလေးဖြစ်နေတယ်အပင်ကူးကြောင်းကြီးပန်းနိုင်တို့ဒီမျိုးကြီးပန်းနိုင်တဲ့နေရာရောက်မှာဒီဒုက္ခတွေသိဟိုးသွားလိမ့်မယ်ကျွန်တော်အကြံပေးချင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကိုစိုးဝေဆွေးနွေးပြီးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအီးမေးလ်တွေ Facebook တွေကနေပြီးတော့ပြပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့မိတ်တီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ခင်ဗျ
2019ခုနှစ်အတွင်းမှာအေအေနဲ့အစိုးရတပ်တွေတိုက်ပွဲပြင်းထန်လာတဲ့အတွက်ရှောင်တိန်နေရတဲ့ဆေးဘေးရှောင်ဒုက္ခသည်တွေကတောင်းနဲ့ချီပြီးရှိလာနေပါတယ်။ငြိမ်းချမ်းသာယာခဲ့တဲ့ရခိုင်ပြည်နယ်ဟာအခုအချိန်ဒီအရာကတော့တရားဥပဒေစိုးမိုးမှုနဲ့လုံခြုံရေးကင်းမဲ့လူနီနီဖြစ်နေပါပြီ။ကြေးရွာတွေမှာလည်းအုပ်ချုပ်ရေးမှုတွေကနှုတ်ထွက်ကုန်ပါပြီ။ရဲကင်းစခန်းတွေရုတ်သိမ်းထားရပြီးတော့အုတ်ချုပ်ရေးကင်းမဲ့နေပြီလို့ဆိုနိုင်ပါတယ်ဒီအခြေအနေကိုရောက်လာရတာကတော့အေးအေးရခိုင်လက်နက်ကင်တပ်ရဲ့အကြမ်းဖက်ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့လို့ပါဆိုရင်တော့မားမယ်မထင်ပါဘူးအစိုးရတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်သူလို့သတ်မှတ်ပြီးအေးအေးကိုတာဝန်အရလိုက်လံတိုက်ခိုက်နေနေရမှာခြေလိုလက်လိုပြုမှုမှုတွေကြောင့်လားဆိုတာကိုလည်းစမ်းစစ်ကြည့်နိုင်လိုက်မယ်လို့ထင်ပါတယ်ဘသူမှတာဝန်ရှိတယ်လဲဆိုတာကိုတော့သိမြင်မှတ်ချက်ပြုနိုင်လောက်ပြီလို့ထင်ပါတယ်အဓိကတာဝန်ရှိသူကိုဖော်ပြရမယ်ဆိုရင်အေးအေးဟာအဓိကတာဝန်ရှိသူလို့ဆိုနိုင်မယ်ထင်ပါတယ်စစ်တပ်ကရှေ့တန်းမှာခြေလိုလက်လိုလုံးပြီလို့အပြစ်မဲ့ပြည်သူတွေတည်ကြည်ခဲ့ရတာအပြစ်ဆိုစရာဖြစ်လို့သူ့မှာလည်းတာဝန်ရှိတယ်လို့ဆိုရမှာပါတိုင်းရင်းသားအချင်းချင်းတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကိုအများဆုံးရပ်တည်နေပါပြီနိုင်ငံရေးနိလန့်နဲ့တွေ့ဆုံဆွေးနွေးတဲ့ကျင့်စဉ်များဖြစ်တာမိမိတို့လိုလားတဲ့ဒန်းတို့အခွင့်အရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးတို့ကိုတောင်းဆိုကြဖို့အခွင့်လမ်းများပွင့်နေပါပြီ။ဒါကြောင့်အစိုးရတက်မတော်အေအေတို့အကြားတရားညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှသာသဘောထားကွဲလဲမှုတွေကင်းနိုင်ပြီးတော့ရခိုင်ပြည်နယ်အေးချမ်းသာယာဖွံ့ဖြိုးမှုရရှိနိုင်မယ်။အခုဖြစ်နေတဲ့ပြည်ပခါများခြုံငိမ့်နိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါဦးစိမ်မော်ရဲ့စာတော့ဒီရခိုင်ပြည်နယ်မှာဘယ်သူတွေတာဝန်ရှိတယ်ဆိုတော့သူ့အမြင်ကိုပြောသွားတာပါ။နောက်တစ်ခုကတော့သူပြဿနာကိုဆွေးနွေးဖြေရှင်းမှရမယ်ဆိုပြီးတော့ပြောသွားတာတစ်ချက်ပါပါတယ်။နောက်စာတော်ကတော့မောင်တသနာအမေရိကန်ပြည်တော်စုပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗ
ျပြည်သူတွေဟာလက်နက်ကင်ပဋိပက္ခတွေကြားမြေသားပင်ဖြစ်နေရတာဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်သောမရှိပဲစစ်ရေးနည်းနဲ့ဖြေရှင်းနေတာတွေကြောင့်လို့ပဲယုံကြည်မိပါတယ်ဒါကြောင့်လက်နက်ကင်ခေါင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်အဆိုဆုံးကတော့လက်နက်ကင်ပဋိပက္ခတွေကြားအပြစ်မဲ့ပြည်သူတွေတေဆုံနိုင်ရသွားကြပြီဆိုရင်ဘယ်လက်နက်ကင်ခေါင်းဆောင်တွေကမှမိမိတို့ရဲ့လက်ချက်ဘာလို့တာဝန်ခံရတဲ့တတိမရှိကြခြင်းပါပဲအပြစ်မဲ့ပြည်သူတွေထိခိုက်သေးခြင်းမှုဘေးကရှောင်ရှားနိုင်အောင်နဲ့ထိုက်တန်တဲ့တရားမျှတမှုတွေရရှိအောင်ဆွမ်းဆောင်ပေးဖို့အဓိကတာဝန်ရှိသူတွေကတော့ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအာမခံပေးပြီးမဲတွေရယူထားတဲ့အစိုးရနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေလက်နက်ကိုင်ခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့တိုင်းသားလူမျိုးစုခေါင်းဆောင်တွေအားလုံးကတရားမျှတမှုတွေအတွက်ဝိုင်းဝန်းဆောင်ရွက်ပေးတင်တယ်လို့ယူဆမိပါတယ်အပြစ်မဲ့ပြည်သူတွေစစ်ပွဲတွေရဲ့တားကောင်တွေဘဝကနေလွတ်မြောက်ဖို့ငြိမ်းချမ်းရေးကိုရန်ငွေတွေကြားအမုန်းစိတ်ရိုင်းတွေကြားမရှာသင့်ပဲပြည်သူတွေရဲ့နှလုံးအိမ်တွေကဒစိမ့်စိမ့်စီးကျလာနေတဲ့တောကမျက်ရည်ပူတွေကြားရှားကြံကြပါလို့ဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဆွေးနွေးချက်ပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပြပို့ထားတဲ့စာတစောင်ရှိပါသေးတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ကျွန်တော်ကတော့အေးအေးရခိုင်တက်မတော်ကိုပဲမေတ္တာရက်ခံခြင်းပါတယ်ဗျာတဲ့။အေးအေးရခိုင်တက်မတော်ဟာရခိုင်မျိုးသားတွေနဲ့ဖွဲ့စည်းထားတဲ့မျိုးချစ်တက်မတော်ဖြစ်ပါတယ်။အခုစစ်ပွဲတွေဖြစ်တော့ဒီစစ်ဘေးရှောင်ဒုက္ခသည်တွေဖြစ်နေရတာတက်မတော်ကနေခေါ်ယူစစ်ဆေးခံနေရတာကရခိုင်လူမျိုးတွေပဲဖြစ်ပြီးတော့ရခိုင်လူမျိုးတွေပဲဒုက္ခရောက်နေကြရပါတယ်။ဒါကြောင့်မို့လို့ကိုယ်လူမျိုးတွေကိုငှဲ့ညာတနာတော်အဖြစ်ဆက်ပြီးတော့စစ်မတိုက်တော့ပဲတက်ကိုကိုယ်ရောင်ဖြောက်ပြီးနေလိုက်စေချင်ပါတယ်။ဒါကိုရခိုင်တက်မတော်ဆွမ်းဆောင်နိုင်တယ်လို့အပြည့်အဝယုံကြည်ပါတယ်။ကျွန်တော်ဆိုလိုချင်တာကတော့လက်နက်ချခိုင်းတာမဟုတ်ပါဘူးအရှုံးပေးအညက်ခိုင်ခိုင်းတာလည်းမဟုတ်ပါဘူးစစ်ဆက်မတိုက်တော့ပဲတက်ကိုကိုယ်ရောင်ဖြောက်လိုက်ဖို့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တက်မတော်အခြေချဖို့ဆိုတာပုံမှန်261ကိုပြင်ပြီးလို့ကိုပြည်နယ်ကိုလူမျိုးတွေအုပ်ချုပ်ခွင့်ရတော့အချင်းချင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်ခက်မယ်မထင်ပါဘူးဗျာတဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုက္ခကိုမမြင်ရက်လို့ပြည်လဲနိုင်မဲ့ဤကိုတင်ပြရတာပါတခြားဘာရည်ရွယ်ချက်မှမရှိပါဘူးဆိုပြီးမောင်တုံညကရေးထားပါတယ်ရှင်
ဟုတ်ကဲ့ဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီတိခဲနင်းနာခဲ့ရတဲ့လူတွေအသေးချေရတဲ့လူတွေဆိုတော့ဒီလူတွေနောက်မှာဖြစ်မလာအောင်ကျွန်တော်တို့ဘာတွေလုပ်နိုင်တာတွေရှိလဲဘာတွေလုပ်ဖို့လိုမလဲဒေါခင်စောဝေအရင်ဆွေးနွေးပြပါလား
ဟုတ်ကဲ့ပါရှင်ကျမတို့ကဒီတိုက်ပွဲတွေကတော့အခုဖြစ်နေတာကเนาะနေ့ပေါင်းဘယ်လောက်ထိကြာမလဲရေရှည်လားရေတိုးလားဆိုတာဘယ်လိုမှပြောလို့မရဘူးတိုက်နေတဲ့လူတွေကလည်းသူတို့အတွက်အဖြေတစ်ခုဖွဲ့မလာမချင်းကတော့တိုက်နေကြမှာပါပဲအဲ့ဒီအတွက်ကြောင့်အခုလောလောဆယ်ဒုက္ခရောက်နေတဲ့ပြည်သူတွေကိုချက်မဲ့ဒုက္ခ
ဟုတ်ကဲ့ဒေါက်တာဆိုရင်ဆွေးနွေးရကျေးဇူးပါဆရာတို့ဟောက်ထုတ်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီထိကနေနာခဲ့ရတဲ့သူတွေဒါလို့ပြင်းမျိုးတွေပြန်မဖြစ်အောင်ဟိုလုတ်ပြင်းနိုင်တဲ့ကိစ္စတွေဘာတွေများရှိမယ်လို့ဦးအောင်သူသုံးသပ်မိလားခင်ဗျာဟုတ်ကဲ့ဒေါက်ဆိုရင်ဆွေးနွေးရကျေးဇူးပါဆရာတို့ဟောက်ထုတ်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီထိကနေနာခဲ့ရတဲ့သူတွ ကျင်းကလည်းနေခုကဆစ်ဆင်နွှဲနေကြတယ်တိုင်းသားအဖွဲ့ကြီးကမှန်နေဦးကြောင့်ယူဆတယ်ပြီးခေါ်ရခြင်းမှုလို့ရတယ်ကျွန်တော်ချက်သူတဲ့ချက်ကဒီတိုင်းလောလောဆယ်ကြက်တောင်မပါလို့ချက်ချင်းကလည်းရက်စီကျင်သလားအဲ့တော့နံပါတ်1တာဝန်ရှိသူကဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ဦးတော်တင်ကိုခွဲချုပ်ကြည့်တယ်ဒေါ်ဆန်းစုကြည်မှာပူတာဝန်ရှိတယ်ဒါကြောင့်လည်းခိုင်ဦးတော်တိုက်ဖို့သူကုန်းချက ောင်းတော့တရားစီရင်ရန်တွေကျင်းရမယ်တို့လက်ကင်မရာတွေတရားစီရင်ရန်တွေကပေါ်လောင်လုပ်ပေးရမယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးအောင်ထူးဒေါက်ကင်ဆော့ဝေးကိုယ်တိုင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပေါ်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွန်ဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ Daily Line အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့ကနေပြီးတော့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးသားနိုင်မယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်အမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ရုံးချုပ်ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းတော့1-232-382-5554လို့ဆက်သွယ်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာဖြစ်ပါတယ်
တောင်အာဖရိကမှာအစင်လာကြီးတဲ့အာနာယအာဖရိကန်နက်ရှင်နယ်ကွန်ဂရက် ENC ပါတီကနိုင်ငံကိုဆက်ပြီးဦးဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ရွေးကောက်ပွဲမှာ ENC ပါတီရဲ့ရလဒ်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအာနာထင်းချုံနိုင်မှုကတော့ရော့ချလာခဲ့တာပါ။ပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲမှာမဲထွက်ထဲသူအရေအတွက်က 83.5% ခန့်နှုန်းကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထဲသူ 66% ခန့်နှုန်းအထိတိတိတသားကျဆင်းခဲ့ပါတယ်။ထင်ရှားတဲ့အာဖဂန်ရုပ်တံသတင်းတောင်ဟောင်းမီနာမန်ဂယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမေလ17ရက်နေ့ကတပ်ဖြတ်ခံရတဲ့အကြောင်းအာဖဂန်အနာပိုင်တွေကကြေညာပါတယ်ဒေသစံနှုန်းချင်းမိနစ်9နာရီမိနစ်20အချိန်မှာကာဘူးမြို့ရှစ်ရက်ကွက်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတာလို့အာဖဂန်ပြည်ရဲဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်ပါကစ္စတန်နိုင်ငံတွင်မှာတရုတ်စီမံခန့်ခွဲတဲ့အာရေဗျပင်လယ်ဂွာရာရင်းနဲ့စိတ်ကန်းအနီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်အနာပိုင်တို့ကပြောပါရယ်ဟိုတယ်အပေါ်ဆုံးထက်ထိရောက်တဲ့လေကအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြည့်အစုံကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတဲခုသူအလုံးကိုဘေးရန်တွေကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုထားပါရယ်ကုလသမဂ္ဂငြိမ်းချမ်းရေးသဘောတူညီချက်အရရီမင်နိုင်ငံဟော်ဒေဒါဆာလစ်ရာစ်အီစာစိတ်ကန်းတွေကနေဟူတီသဘုံတွေစနေနေ့မှာစတင်ဆုတ်ခွာလာကြပါတယ်။ဟူတီသဘုံတွေတက်ဆုတ်မှုကိုစနေနေ့မှာစတင်ပြီးအင်ကာနေ့မှာအပိတ်တက်ဆုတ်ရမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံနေမှာကြေညာခဲ့တာပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသောရရှင်များတို့ကမြန်မာပြည်သူသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပြီးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.